လူပြားနိုင်ငံရှိပိုင်းဌာမဒေသမှာပြေးခဲ့တဲ့သတင်းပတ်တနင်္ဂနွေနေ့ကရေကာတာနှစ်ခုကျိုးပေါရာကတည်ဆုံးသူအနည်းဆုံး11,300ရှိနေပြီးပိုတိုးလာနိုင်တယ်လို့လည်းနိုင်ငံတကာရေးပေါ်ကေဆယ်ရေးဝန်ထမ်းတွေကပြောဆိုနေကြပါတယ်။လူပေါင်း1000လောက်ပျောက်ဆုံးနေဆဲဖြစ်ပြီးတချို့ကပျက်စီးတွေကြားပိတ်မိနေသူတွေရှိနေတယ်လို့ပင်လယ်ထဲမျောပါသွားသူတွေလည်းရှိနေတယ်လို့ပြောပါတယ်။ရေကြီးမှုကြောင့်နောက်ဆက်တွဲကူးစက်ရောဂါတွေဖြစ်ပွားမယ့်အန္တရာယ်ရှိနေပြီးနောက်ထပ်ဆန္ဒမှုအကျင့်တင်းနဲ့ကြိုးဝါနိုင်တယ်လို့လည်းအကူအညီပေးအဖွဲ့တွေကသတိပေးနေတာပါ။ထောင်ထောင်ချီတဲ့ရေပေးသင့်သူတွေအတွက်ခေလုံစရာအစားအစာနဲ့ဆေးဝါးဖြန့်ဝေရမှာလဲစိန်ခေါ်မှုတွေနဲ့ရင်ဆိုင်နေရပါတယ်။သေဆုံးသူတွေကိုအစုလိုက်ပြုံးလိုက်မြုပ်နယ်နာတွေမလုံးချောင်းနဲ့အသက်မသေးချင်ရသူတွေအတွက်ဥပဒေကြောင်းအရရောစိတ်ပိုင်းဆိုင်ရာအရပါဖိစီးမှုတွေမဖြစ်အောင်မှတ်တမ်းတင်တဲ့ကြိုးစားဖို့လဲကျန်းမာရေးအဖွဲ့တွေကသတိပေးနေကြပါတယ်ခင်ဗျာ။